မိတ်ဆွေများအားလုံးတအားပျော်ရွှင်သောနေ့သစ်လေးဖြစ်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်။ဒီနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိတ်ခါရောရဆရာတော်ဆိုင်မျိုးမြင့်ရေးသားထားတဲ့အကြောင်းအရာလေးနဲ့ပဲဖော်ပြသွားမှာဖြစ်ပါတယ်။မိသားစုဆိုတာတယောက်ကိုတယောက်နာကျင်အောင်မလုပ်ရဘူး။တယောက်ကိုတယောက်အရှက်ရစရာဖြစ်အောင်မနေရဘူး။တယောက်ကိုတယောက်ထိခိုက်အောင်မလုပ်ရဘူး။မိသားစုဆိုတာအချင်းချင်းခရူးဆိုင်ရမယ်ကာကွယ်ရမယ်တန်ဖိုးထားရမယ်တွန်ခဲ့တဲ့ရက်ကကျွန်တော်တို့ဒါအဖ3ယောက်ဖွင့်နာမကြသေးတဲ့အိမ်နဲ့လည်းမဝေးတဲ့စူပါမားကတ်အသစ်ကိုသွားလည်ဖြစ်ကြပါတယ်ခဏတဖြုတ်လည်ပတ်ပြီးသူတို့စားချင်တဲ့ဖိစာအတူစားကြတယ်စားပြီးတဲ့နောက်မှာတော့တာကြီးကသူအရန်လိုချင်တဲ့အင်ဂျီရှိတယ်အဖေဝယ်ပေးပါဆိုပြီးတောင်းဆိုလာပါတယ်။ဒါနဲ့ကျွန်တော်ကလည်းကောင်းပြီလေအဖေလိုက်ကြည့်မယ်အဆင်ပြေရင်ဝယ်ပေးမယ်လို့မတင်မကျပြောလိုက်ပါတယ်။ဒါနဲ့သူကကျွန်တော်ရှေ့ကနေဦးဆောင်ပြီးသွားမယ်အလုံးမှာကျွန်တော်ကသူ့လက်ကိုလမ်းဆွဲလိုက်ပြီးအဖေပြောတာသေချာနားထောင်တော့အဆင်ပြေရင်ဝယ်ပေးမယ်ဆိုတဲ့စကားမမေ့နဲ့နော်လို့ထပ်ပြီးတော့သူ့ကိုတတိပေးလိုက်တဲ့အခါမှာသူကောင်းငိတ်ပြီးသဘောတူပါတယ်အရှိကဦးဆောင်ပြီးသွားနေတဲ့တားကြီးရဲ့နောက်ကိုတားငယ်လက်ဆွဲပြီးကျွန်တော်လိုက်မိပါတယ်တားကြီးရဲ့နောက်ကျောကိုကြည့်ရင်ဒီကလေးငါရက်ကိုမိတော့မှာပါလားလို့တွေးမိတယ်ဒီနှစ်ထဲမှာအသက်15နှစ်ပြည့်တော့မယ်အရက်ကထိုးထွက်လာပြီးရှိုးတွေပါတွေလည်းထုတ်တက်လာပြီးမှန်ကြည့်ရင်ဘယ်ဖက်လဲလိုက်ညာဖက်လဲလိုက်ခေါင်းကိုမောလိုက်ခေါင်းကိုငုံလိုက်နဲ့ကြီးတက်လာပြီးအပြင်သွားရင်သူ့ကိုယ်သူလူကြီးလိုပုံစံဖမ်းပြီးသွားလာဖို့ဖြစ်နေပြီအော်မိကောင်ပေါ့အရွယ်ဟိုမရောက်ဒီမရောက်အရွယ်ကလေးလည်းမဟုတ်လူငယ်လည်းမဟုတ်တဲ့စကောစကားအရွယ်တောင်သူရောက်နေပြီပဲလို့အသွေးဝင်မိပါတယ်သားလိုချင်တဲ့အင်ဂျီကဒီအင်ဂျီပဲလို့သားပြောတာကြားမှကျွန်တော်အသွေးစပြတ်သွားပါတယ်။သူလိုချင်တဲ့အင်ဂျီကိုကျွန်တော်မြင်လိုက်တာနဲ့မျက်လုံးပြူသွားပါတယ်။ကျွန်တော်သူ့ကိုအံ့ဩပြီးကြည့်မိတယ်။အော်မိကောင်ပေါ့အရွယ်ဘာမှမသိသူများဝှက်ရင်လိုက်ဝှက်ချင်တယ်။သူများကြိုက်ရင်လိုက်ကြိုက်ချင်တယ်။ကိုနဲ့လိုက်မလိုက်မသိပါလား။ပြောတာပြောရတယ်ကိုကိုတိုင်လည်းသူ့အရွယ်တုန်းကကိုဝှက်ချင်တာကိုဝှက်ခဲ့တာပါပဲကျွန်တော်အသွေးထဲမှာဒီအင်ဂျီနဲ့ဒါဘလို့မှမလိုက်ဖက်တာမအပ်ဆက်တာမဝှက်တင်တာကိုသိနေပေမဲ့ဘယ်လိုပြောရမလဲဘဲကနေစပြီးစကားဆရှာရမလဲလို့စဉ်းစားရင်ဒါကိုလမ်းကြည့်တော့ဒါကသူ့လိုချင်တဲ့အင်ဂျီလေးကိုတယူတရလေးကင်ကြည့်နေတယ်သူ့မျက်လုံးသူ့မျက်နှာအမူအရာကိုကြည့်တာနဲ့သူဘလောက်လိုချင်လဲဆိုတာအရန်သိတာနေပါတယ်အင်ဂျီကိုသူ့ကိုမှာကတ်ကြည့်လိုက်ခွာကြည့်လိုက်လှုပ်နေတဲ့သားကြီးကိုငေးကြည့်ရင်ကျွန်တော်အဖေကိုပြန်တတိယမိပါတယ်ကျွန်တော်အသက်15နှစ်လောက်ကဆိုရင်ပေါ့အဲ့ဒီတုန်းကလူငယ်တွေမှာဂျင်ပေါင်းပြီးအပြဲတွေခစ်စားတဲ့ခစ်အယူအမူပဲပေါ့အဖေကိုအသင်းဂျင်ပေါင်းပြီးဝယ်ဖို့ပူစားတယ်အဖေကလည်းခက်ခဲတဲ့ကြားထဲကနေဝယ်ပေးတယ်။ညနေရောက်တော့အဖေဝယ်လာပေးတဲ့ဂျင်ပေါင်းပြီးကိုကတ်ကြီးနဲ့ညက်တယ်။ပြီးတော့ညက်ထားတဲ့နေရာကအဆတွေကိုစိတ်ရှည်လက်ရှည်နဲ့ဖွာလာအောင်ထိုင်လုပ်တယ်။တစတစနဲ့လှုပ်လိုက်ပြန်လိုက်တာဂျင်ပေါင်းပြီးအရှိဘေးနှစ်ဖက်အောက်ဆကနေပေါင်တယ်လောက်အထိခွဲတဲ့အထိဖြစ်သွားပါတယ်။ကျွန်တော်အဲ့ဒီပေါင်းပြီးနဲ့ပဲဖခင်ကြောင့်တက်လဲခတ်တီးတီးဝဲလန်းတပင်သွားလဲခတ်တီးတီးလူတွေဘလောက်မျက်စိနောက်မလဲမိဘတွေဘလောက်မျက်နာပူမလဲမသွေးမိတိလဲမတိခဲ့ပါဘူးအခုတော့ကျွန်တော်အလက်ကျွန်တော်သားကျွန်တော်လဲချောင်းတွေခြောက်လာတယ်မျောလင်းချက်တွေအပြည့်နဲ့ပျော်နေတဲ့သားကိုကြည့်ပြီးတစ်ချိန်ကအဖေရဲ့ခံစားချက်တွေကိုကျွန်တော်နားလည်လာတယ်ကျွန်တော်တို့ကအဖေသားတာကိုကျွန်တော်နားမထောင်ခဲ့တယ်လို့ကျွန်တော်သားကကျွန်တော်သားတာကိုနားမထောင်ရင်ဘယ်လိုလုပ်မလဲပြောမရလဲမင်းတဘောကွာဆိုပြီးလွတ်ရမှာလားခေါင်းတွေရှုပ်လာပါတယ်လိုချင်တာရတော့မယ်ဆိုတဲ့အသည့်နဲ့ပျော်နေတဲ့သားကိုကျွန်တော်ပခုံးလမ်းဖက်လိုက်ပါတယ် ကျွန်တော်မျက်နှာအမူအရာကိုကြည့်တာနဲ့သူ့အိမ်မက်ပြက်ပြဲတော့မယ်ဆိုတာကိုရိပ်မိသွားတဲ့ตาကြီးမျက်နှာတစ်ချက်ညိုရပါတယ်။တပုံစံတည်းပါပဲ။လွန်ခဲ့တဲ့အနှစ်30လောက်ကကျွန်တော်အဖေကိုကျွန်တော်ကြည့်တဲ့အကြည့်မျိုးတစ်ဆိုင်တည်းပါပဲ။လွန်ခဲ့တဲ့အနှစ်30ကကျွန်တော်ရဲ့အကြည့်ကျွန်တော်ရဲ့မျက်နှာအမျိုးလေးမှာအဖေအရေးပြောရတယ်။ကျွန်တော်လိုချင်တာဝယ်ပေးပြီးကျွန်တော်ဝတ်ချင်တယ်လို့ဝတ်ခွင့်ပေးခဲ့တယ်။အဲ့ဒီတုန်းကကျွန်တော်ပျော်ခဲ့ရပေမဲ့ကျွန်တော်ကြောင့်အဖေလူတကာရှေ့မှာမျက်နှာညိုခဲ့ရတယ်။အခုအဲ့ဒီအကြည့်အဲ့ဒီအတနာခံတဲ့အကြည့်တွေနဲ့ตาကြီးကကျွန်တော်ကိုကြည့်ပြီးအဖေဒါလေးတော့ဝယ်ပေးပါ။အခုตาတို့ကြောင်းမှာตาတို့လူငယ်တွေကြားမှာဒီစတိုင်တွေခက်စားနေတယ်။ဒါလေးတော့ဝယ်ပေးပါ။ဒီတခါပါပဲအဖေအခုခေတ်စားနေတဲ့ fashion ပါအဖေအဲ့ဒီ fashion ကိုသိလားလို့ကျွန်တော်လက်မောင်းကိုခါပြီးအတန်နဲ့ရောမျက်နှာအမူအရာနဲ့ရောမျက်ရည်လေးဝဲတဲဝဲတဲနဲ့ရောဒါကြီးကညှို့နေပါတယ်ကျွန်တော်လက်မောင်းကိုဆွဲခါတလူလူနဲ့ကျွန်တော်နှလုံးသားကိုပါဆွဲခါနေတလူဖြစ်နေပါတယ်ကျွန်တော်စိတ်ထဲမှာတော့ဒါရေးအခုမင်းပြောနေတဲ့အပြောမျိုးအမှုအရာမျိုးအပြုတ်မှုမျိုးတွေနဲ့မင်းတို့အဖိုးကိုအဖေပြုတ်ခဲ့ပြီးပါပြီ။အဲ့ဒီအပြောအဲ့ဒီအပြုတ်မှုတွေနဲ့အဖေလေးမင်းတို့အဖိုးနဲ့မင်းတို့အဖွားကိုနာကျင်အောင်ပြုတ်ခဲ့ပြီးပြီ။အဲ့ဒီလိုအဖြစ်မျိုးအဲ့ဒီလိုနာကျင်မှုမျိုးကျွန်တော်မခံစားချင်တယ်လို့ကျွန်တော်သားတွေကိုလည်းနောက်တစ်ချိန်မှမခံစားစေချင်ဘူး။ဘယ်တော့မှမခံစားစေချင်ဘူး။ဒါကြောင့်ကျွန်တော်မျက်လုံးတဲကိုသူ့ရဲ့အတနာခံစားတဲ့နဲ့မျက်ဝန်းတွင်နဲ့ကြည်နေတဲ့သားကိုကျွန်တော်မသိမသာလေးမျက်နာလွဲလိုက်ပါတယ်။သားရဲ့မင်းနဲ့ဒီအင်ဂျင်မလိုက်ပါဘူး။အယောင်လေးအစင်လေးကိုအဖေလက်ခံလို့ရပေမဲ့အင်ဂျင်ဆိုင်ကိုလည်းကြည့်လိုက်ပါဦး။အဖေနဲ့အမေနဲ့နေရောက်ပေါင်းဝင်ရင်တော့မင်းအင်ဂျင်ကခြောက်နေဦးမှာကွာလို့ဆက်ပြဲပြဲမျက်နာနဲ့သူပြစ်နေတဲ့များချက်တွေကိုပုတ်ထုတ်လိုက်ပါလေမဝယ်ပေးချင်လို့သာဟာတာလုပ်ပြီးပြောရတာတကယ်အဲ့ဒီအင်ဂျင်နဲ့သူဘလို့မှမလိုက်တာသိချပါပဲသူကအရက်တာရှိတာအသားမတက်သေးတော့ပိန်ပိန်ရှိရှိသူဝတ်ချင်တဲ့အင်ဂျင်ကရက်ပါရီဝတ်တဲ့ပေါ့ပွားရှိရှိမျိုးအင်ဂျင်လက်ကစကောစကပုံစံဒီအင်ဂျီသာသူဝတ်လိုက်လို့ကတော့စာချောက်ရုပ်ကိုဘိုက်ကြီးတဲ့ရဲ့ဘိုက်ဖုံးအင်ဂျီပေးဝတ်ထားတယ်လို့ဖြစ်နေမှာအမေသူကများလာသေးတယ်အဖေအဲ့ဒီဖက်ရှင်ကိုတိလာတဲ့ဖြစ်နိုင်မယ်ဆိုရင်သူကုတ်ကနေဆွဲပြီးလွန်ခဲ့တဲ့အနှစ်30မှာမင်းအဖေဘလို့ဖက်ရှင်ကြခဲ့တယ်လဲဆိုတာတော့ပြလိုက်ချင်သေးတယ်ကျွန်တော်လက်မောင်းကိုဆွဲခွာနေရကနေစက္ကနဲသူ့လက်ကိုကျွန်တော်ဖြုတ်လိုက်တယ်။သူတီးလိုက်ပြီးသူ့ရဲ့အနှုနီးကိုကျွန်တော်ဟာတာလုပ်ပြီးဖယ်ထုတ်နေပြီဆိုတာဒီတော့သူချက်ချင်းတိုက်စစ်ပြောင်းလိုက်တယ်။မျက်နှာအမူအရာနည်းနည်းခတ်တင်တင်လေးဖြစ်လာတယ်။အတန်ကိုခတ်မှမှလေးသူသုံးပြီးမရအောင်အဖေကျွန်တော်လိုချင်တယ်။အဖေမဝယ်ပေးလဲကျွန်တော်မုံဖို့ဆုထားတာရှိတယ်။ကျွန်တော်ကိုပါတာကိုဝယ်ဝတ်မယ်။သားငယ်ကတော့သူ့အကိုနဲ့သူ့အဖေရဲ့စစ်အေးတိုက်ပွဲကိုအကဲခတ်နေတယ်။သူ့ကိုလည်းရှော့သွဲလို့မရဘူး။လက်ရင်လက်တလို့မထင်ရင်မထင်တလို့စကကြီးစကကြဲတွေနဲ့တွေ့တတ်တယ်။အသက်မာလာတဲ့သားကိုအမှုရာပြောင်းသွားတဲ့သားကိုကြည့်ပြီးနည်းနည်းတော့အံ့ဩမိရဲ့။ဘာကြောင့်လဲဆိုတော့ကျွန်တော်သားကြီးကတော်ယုံတန်ယုံဒီလိုမလုပ်တတ်ဘူး။အခုသူဒီလိုပြုတ်မှုတယ်ဆိုတော့သူအတော်လိုချင်လို့ဖြစ်မယ်ခက်တာကသူ့နဲ့လည်းမလိုက်ဘူးတင့်လည်းမတင့်တယ်ဘူးဖြစ်လည်းမဖြစ်တင့်ဘူးဒီတော့ကျွန်တော်ပြတ်သားမရမယ်ပြက်ပြက်တသားကင်တွယ်ပါဖြစ်မယ်ကျွန်တော်သူ့ပခုံးကိုနောက်တစ်ခါလမ်းဖက်လိုက်တယ်သူဇက်ခနဲ့တွန့်ပြီးခွာထွက်ဖို့ခါထွက်ဖို့ကြိုးစားပေမဲ့ကျွန်တော်ခက်တင်တင်ပြန်ဖက်လိုက်တာကြောင့်သူယုံထွက်မရဖြစ်သွားတယ်သားကိုအဖေကိုချင်းစားတယ်သားကိုအဖေတကယ်နားလဲတယ်သားနဲ့မလိုက်တာမှတကယ်ကိုမလိုက်တာပါအဖေတို့အမှုတော်ဆောင်ခြင်းအတွက်လည်းမတင့်တော်လို့ပါလို့ဒီကုံတိုက်ထဲမှာသားနဲ့လိုက်ဖက်တဲ့သားနဲ့တင့်တော်မဲ့အဖို့စားရဲ့အများကြီးပါသားရဲ့လာဘလောက်စေးကြီးကြီးအဖေဝယ်ပေးမယ်ကွာလို့ ချော့ခေါ်ကြီးမိပါတယ်တခါတော့တားလို့ချင်တာတားဝတ်ချင်တာကိုအဖေအလိုလိုက်ပေးကြည့်ပါလားဒါပဲယူမယ်ဒီအင်ကြီးပဲယူမယ်တားတငယ်ချင်းတွေနဲ့အတူတူဝတ်ချင်တယ်မရရမယူဘူးလို့ဒါကြီးကပြန်သုံးပြန်လာတယ်။ဒါငယ်ကတော့ဒီကိစ္စကိုအဖေဘယ်လိုကင်သွယ်မလဲဘယ်လိုဖြေရှင်းမလဲဆိုတာကိုလေ့လာနေတဲ့ပုံစံပါပဲ။ကျွန်တော်ခံစစ်ကနေတိုက်စစ်ဖွင့်လိုက်တယ်။ဒီအတိုင်းဆက်သွားနေရင်အချိန်ပိုကြာလာတော့မယ်။ချက်ချင်းပဲမျက်နှာအမူအရာအတန်နဲ့အတန်ထားအားလုံးကိုတိုက်စစ်ဆင်ဖို့ကျွန်တော်ပြင်လိုက်ပြီးဒီအင်ဂျီမှာဒီအင်ဂျီဖြစ်နေတယ်ဆိုရင်တော့မရဘူးလာအခုပြန်မယ်နောက်မှဒီကိစ္စထပ်ပြောမယ်အခုအိမ်အမြန်ပြန်တာကောင်းမယ်ဆိုပြီးကျွန်တော်သားငယ်ရဲ့လက်ကိုဆွဲပြီးထွက်လာတယ်သားကြီးလည်းရုတ်တရက်ဆိုတော့ဘာမှမပြောနိုင်ပဲပြန်လိုက်လာပါတယ်အိမ်ရင်ပြန်လမ်းမှာတော့သားဖသုံးယောက်အတန်တွေတိတ်ကိုစီအသွေးတွေနဲ့ပေါ့အိမ်ပြန်ရောက်တော့သားကြီးကအခန်းထဲတန်းဝင်ကတင်ပေါ်မောက်အိတ်နေပြီးကျွန်တော်ကတော့ကျွန်တော်အသွေးနဲ့ကျွန်တော်မချစ်မရဲဖြစ်လို့ပါဂုံတိုက်ကြီးတစ်ခုလုံးမှာตาနဲ့လိုက်ဖက်မဲ့အင်ကြီးတွေအများကြီးရှိရတာနဲ့ตาနဲ့တင့်တော်တဲ့အစင်တွေပုံစံတွေအများကြီးရှိရတာနဲ့ဘာကြောင့်ဒီအင်ကြီးမှာဒီအင်ကြီးဖြစ်နေရတာလဲလို့တွေးရင်းအာရန်နဲ့အေးဝအေဒင်ဥယျာဉ်ကြီးထဲမှာစားစရာတွေစားကောင်းမဲ့အသီးတွေအများကြီးရှိရတာနဲ့မှဘာကြောင့်မစားရဆိုတဲ့အသီးစားဖို့မသင့်တော်တဲ့အသီးကိုမှစားမိခဲ့တယ်လို့အသွေးရောက်မိပဲ။တချိန်ကကိုကြောင့်အဖေခံစားခဲ့ရတာတွေကိုခံစားရင်စိတ်မကောင်းဖြစ်မိတယ်လို့ဘုရားသခင်ရဲ့ချစ်ခြင်းကိုလည်းပြန်ဆင်ခြင်မိတယ်။တကယ်တော့အာဒံနဲ့အေဝဟာနားထောင်တင့်သူရဲ့စကားကိုနားမထောင်ပဲနားမထောင်တင့်သူရဲ့စကားကိုနားထောင်မိချင်းနောက်တစ်ချက်ကအေးဝါဟာစကားမပြောတင့်သူနဲ့စကားပြောမိချင်းကြောင့်ဖြစ်တယ်လို့ဆင်ခြင်မိတယ်အဲ့ဒီကနေစလိုက်တဲ့အမားလေးဟာဘုရားသခင်ကိုဝမ်းနည်းစရာဖြစ်စေခဲ့တယ်လို့ဒီကနေ့လူသားအားလုံးကလည်းအိုနာတေချင်းဆိုတဲ့အကျိုးဆက်တွေကိုတက်ရောက်စေခဲ့တာဖြစ်တယ်ဒီနေ့ကျွန်တော်သားအပါဝင်ဒီလိုအရွယ်လူငယ်လေးတွေအားလုံးနားမထောင်တင့်သူရဲ့စကားကိုနားထောင်မိနေခြင်းစကားမပြောတင့်သူတွေနဲ့စကားပြောမိနေခြင်းကြောင့်သာဖြစ်တယ်ဆိုတာကိုသတိပြုမိလာတယ်လူကိုဆွဲတဲ့ကြိုးဟာမေတ္တာကြိုးဖြစ်တယ်လို့နှုတ်ကပတ်တော်ကဖော်ပြထားတယ်ကျွန်တော်သားကိုကျွန်တော်မေတ္တာကြိုးနဲ့ဆွဲရမယ်ဘုရားသခင်ကျွန်တော်ကိုမေတ္တာကြိုးနဲ့ဆွဲနေတယ်လို့ကျွန်တော်လည်းကျွန်တော်သားကိုမေတ္တာကြိုးနဲ့ဆွဲရမယ်ညနေရောက်တော့အဲ့ဒီဂုံတိုက်ကိုပြန်သွားဖို့ပြင်ဆင်လိုက်တယ်ရုပ်ရှင်ပြမယ်ပေါ့သားငယ်ထက်သားကြီးကပူပြော်ရတယ်ဘာပဲဖြစ်ဖြစ်သူ့အိမ်မက်လေးကိုသူနောက်တစ်ခါထပ်စ조사ကြည့်ဖို့အခွင့်ရတော့တယ်လို့သူခံယူမယ်နဲ့သူပါတယ်ဘာပဲဖြစ်ဖြစ်မေတ္တာကြိုးနဲ့ဆွဲဖို့ကျွန်တော်ဆုံးဖြတ်ထားပြီဆိုတော့ကျွန်တော်အေးဆေးတည်ငြိမ်နေပါတယ်ဘုရားသခင်အကောင်းဆုံးပြင်ဆင်ပေးမယ်လို့လည်းမျှော်လင့်စိတ်ချထားပါတယ်ဒီတစ်ခါတော့ကျွန်တော်စစ်ကူခေါ်มาဖြစ်တော့မယ်ကျွန်တော်စစ်ကူကတော့သားတို့ရဲ့မိခင်ကျွန်တော်ဇနီးတဲ့ပါပဲဇနီးတဲ့ကတော့ဒီအကြောင်းတွေကိုဘာမှမသိထားပါဘူးကျွန်တော်လည်းမပြောပြထားပါဘူးပြောပြထားရင်စစ်ကူနေရာကနေစစ်ကိုဦးဆောင်သူဖြစ်သွားမှကျွန်တော်သိနေတော့ဘာမှမပြောထားပါဘူးကားကိုဖြည်းဖြည်းပဲကျွန်တော်မောင်းတယ်လမ်းတစ်ဝက်မရောက်ခင်မှာကျွန်တော်စကားခင်းလိုက်တယ်တားငယ်အဖေဆေးလိုက်တော့ကွန်းစားပြီးမနှက်ဖြန်တားတို့ကြောင်းလိုက်ပို့ရင်အဆင်ပြေမလားလို့လမ်းမေးတော့တားငယ်ကခတ်သွက်သွက်ပဲဟာမစားပါနဲ့မတော့ပါနဲ့အဲ့လိုပုံစံနဲ့တော့သားတို့ကြောင်းကိုမလာပါနဲ့အစ်မပြေဘူးလို့ပြန်ပြောပါတယ်။ဘာဖြစ်လဲတခါတလေစားကြည့်တောက်ကြည့်တာပေါ့လို့ပြောတော့ဟာအဖေကလည်းမစားပါနဲ့မတော့ပါနဲ့ရှက်စရာကြီးလို့ပြောလာတယ်။သားကြီးကတော့နှုတ်ဆက်နေတယ်။သူ့အမေလည်းငြိမ်နေတယ်။ဒါပေမဲ့သားငယ်ရဲ့ရှက်စရာကြီးဆိုတဲ့စကားကကျွန်တော်အကွက်ထဲဝင်လာတယ်။ကျွန်တော်လိုချင်တဲ့အကွက်ထဲရောက်လာတယ်။ဒါနဲ့ကျွန်တော်လဲမနာတဲ့သက်တဲ့ ပြင်ဆင်ထားတဲ့စကားတွေကိုမှန်မှန်လေးအသွဲလိုက်ခြွေလိုက်ပါတယ်။ဒီမှာတာမင်းတို့မှာမင်းတို့အကြိုက်မင်းတို့ style ဆိုတာရှိတယ်လို့အဖေမှာလည်းအဖေအကြိုက်အဖေ style ဆိုတာရှိတယ်။အဖေကစပင်ရှိထားတာကိုကြိုက်တယ်။ကြစ်ကန်ကန်နေရတဲ့ပုံစံကိုအဖေအရန်ကြိုက်တယ်။အဖေဆေးလိပ်အရက်တောက်ရတာတငယ်ချင်းတွေအပေါင်းအသင်းတွေနဲ့ဟီလာဝါလာနေရတာကိုကြိုက်တယ်။အဖေအခုအဖေကြိုက်တဲ့အတိုင်းအဖေနေမယ်ဆိုရင်အဆင်ပြေမလားလို့လမ်းမေးရင်ကားနောက်ကြည့်မှန်ကနေသားကြီးကိုလမ်းအကဲခတ်လိုက်တယ်။သူစဉ်းစားနေပြီ။ကျွန်တော်စကားတွေကသူ့ကိုဦးတည်နေပြီဆိုတာသူသိလာပြီ။သူတို့စီကဘာအတန်းမှမထွက်လာတော့ကျွန်တော်ကပဲဆက်ပြီးအေးမင်းတို့အမေစင်မှာလဲသူ့အကြိုက်သူ့စတိုင်ဆိုတာရှိတယ်။ဒါပေမဲ့အဖေနဲ့အမေကိုအကြိုက်ကိုစတိုင်အတိုင်းမနေဖြစ်တော့ဘူးနေလို့လည်းမရတော့ဘူးနေလို့ရှိရင်အဖေတို့ကြောင့်ဒါတို့ရှက်ရမယ်မျက်နာပြက်ရမယ်ဝမ်းနည်းစရာဖြစ်မယ်မဟုတ်လားဒီမှာသားမိသားစုဆိုတာတယောက်ကိုတယောက်နာကျင်အောင်မလုပ်ရဘူးတယောက်ကိုတယောက်အရှက်ရစရာဖြစ်အောင်မနေရဘူးတယောက်ကိုတယောက်ထိခိုက်အောင်မလုပ်ရဘူးမိသားစုဆိုတာအချင်းချင်းဂရုစိုက်ရမယ်ကာကွယ်ရမယ်တန်ဖိုးထားရမယ်အဖေအကြိုက်အဖေနေပြီးအဖေစားချင်တာစားတောက်ချင်တာတောက်ဝတ်ချင်တာဝတ်ရင်အဖေရောစိတ်ချမ်းသာမှာဖြစ်ပေမဲ့အဖေမိသားစုစိတ်ဆင်းရဲနေမှာကိုမဖြစ်စေချင်ဘူးကွာလို့ဒီစကားကိုကျွန်တော်ပြောရင်းတစ်ချိန်ကအဖေနဲ့အမေရဲ့မျက်နှာတွေကိုမြင်အောင်မိတယ်ကျွန်တော်အတန်တွေတုံနေမိတယ်ဟိုးတစ်ချိန်ကဒါဒီအသွေးမျိုးဒီအသည့်မျိုးရှိခဲ့မယ်ဆိုရင်ဘလောက်ကောင်းလိုက်လိမ့်မလဲခွင်လပါအဖေနဲ့အမေတာကြီးဒီမနေ့ကတားတောင်းတဲ့အင်ကြီးအဖေဝယ်ပေးနိုင်ပါတယ်ဈေးလည်းမကြည့်ပါဘူးဒါပေမဲ့တကယ်တားနဲ့မလိုက်ဘူးမတင့်တော့ဘူးအစင်လေးလာပါတယ်အယောင်လည်းအစင်ပြေပါတယ်ဒါပေမဲ့ဖျားသားသမီးတူတယောက်အနေနဲ့မလိုက်ဖက်တဲ့ဒီဇိုင်းကြီးဖြစ်နေတယ်ပြီးတော့အဖေတို့အမှုတော်ဆောင်ချင်းနဲ့လည်းမလိုက်ဖက်ဘူးဖြစ်နေတယ်ตาဘလူတဘောရတလဲလို့မေးတော့ตาကြီးကကျွန်တော်ပခုံးကိုလမ်းဖက်ပြီးตาမယူတော့ပါဘူးအဖေตาတကယ်မယူတော့ပါဘူးတငယ်ချင်းတွေဝတ်တာကြည့်ပြီးတဘောကြပေမဲ့မယူတော့ပါဘူးတဲ့လေကျွန်တော်ဘာပြောရမှန်းမသိဖြစ်သွားတယ်ဝမ်းနေတာလားဝမ်းတာတာလားမဝေခွဲတတ်ခင်မှာကျွန်တော်ရဲ့စစ်ကူကအချိန်ကောင်းလေးကိုအခွင့်ကောင်းယူပြီးကျွန်တော်တိတ်သွားတဲ့အချိန်အနေလေးကိုသူဆက်ထိန်ပေးလိုက်တယ်ကျွန်တော်ကကျွန်တော်သားလောက်အတိအကျလေးရှိခဲ့မယ်ကျွန်တော်သားလောက်လိမ့်ပါခဲ့မယ်ဆိုရင်ကျွန်တော်မိဘတွေဘလောက်များဝမ်းသာလိုက်မလဲဆိုတာသိမိပါတယ်ဂုံတိုက်ထဲရောက်တော့တမင်တကာကိုကျွန်တော်အဲ့ဒီအင်ဂျီဆိုင်ရှိကနေဖြတ်သွားဖို့လမ်းကြောင်းရွေးပြီးဆိုင်နာမရောက်ခင်မှာကျွန်တော်အားလုံးရဲ့အနောက်မှာကြံနေခဲ့လိုက်တယ်ဒါကြီးရဲ့အရေးအယောင်ကိုလမ်းကဲခတ်ဖို့ပါตาจีก็ไส้หน้ายောက်တော့မနဲ့ကသူတယုတ္တရနဲ့ကင်ခဲတဲ့အင်ကြီးသူအယမ်းလိုချင်ခဲ့တဲ့အင်ကြီးနိုင်ဝက်ကြွကြွကျွန်တော်နဲ့အကျိတ်နဲ့ငင်းခုန်ခဲရတဲ့အင်ကြီးကိုတစ်ချက်ဆိုတစ်ချက်မှလက်မကြည့်ဘူးမသိတယ်လို့ပဲဖြတ်သွားလိုက်တယ်ဘာမှမဟုတ်တယ်လို့ပဲဖြတ်သွားလိုက်တယ်ကျွန်တော်စိတ်မကောင်းဖြစ်မိတယ်ဝယ်ပေးချင်ပေမဲ့ကျွန်တော်လူနောင်တမျိုးကျွန်တော်ตาကိုမဖြစ်စေချင်ဘူးကျွန်တော်သူ့နောက်ကိုတက်တွက်လေးပြေးလိုက်သွားပြီးကျွန်တော်နဲ့မသိမရင်ဖြစ်နေတဲ့သူ့ပခုံးကိုဖက်လိုက်တယ်။ဒါမိသားစုဆိုတာအဲ့ဒါပဲကိုကြောင့်ကိုမိသားစုမနာကျင်စေရဖို့အရှက်မရစေရဖို့မထိခိုက်စေရဖို့အတွက်ကိုမိသားစုလုံခြုံဖို့ခေါင်းစားဖို့အတွက်ကိုကအနစ်နာခံပေးရတယ်။ကိုကဆွန့်လွတ်ပေးရတယ်အဲ့ဒီအတွက်ဝမ်းမနည်းပါနဲ့ဖျားပြင်ထားပေးတဲ့ကောင်းကြီးတွေအဖေမင်းအတွက်ပြင်ဆင်ပေးမှာတားတို့အတွက်တကယ်မင်္ဂလာရှိစေမယ့်ကောင်းကြီးတွေအများကြီးပါလို့ပြောတော့ခေါင်းညှိပြီးဟုတ်ကဲ့ပါပါတဲ့သင်ခန်းစာယူမိတာကရွေးချယ်ခြင်းမှာလွတ်လပ်စွာလူတိုင်းရွေးချယ်ခွင့်ရှိပါတယ်ဒုဗိမဲ့ရွေးချယ်မှုတိုင်းမှာသူနဲ့ထိုက်တဲ့နဲ့အဖိုးခါတွေရှိတယ်အကျိုးဖြစ်တွေရှိတယ်ရလတ်တွေရှိတယ်ကျွန်တော်စကားကိုနားလည်ပြီးနားထောင်တဲ့ตาကြီးကသူလိုချင်တာသူဖြစ်ချင်တာကိုမရွေးချယ်တော့ဘဲကျွန်တော်အလိုကိုသူရွေးချယ်တဲ့အခါမှာ သူလိုချင်တာထက်ပိုတန်ဖိုးရှိတဲ့ပိုတင့်တော်တဲ့လိုအပ်နေတဲ့အရာကိုကျွန်တော်ပေးဖို့ပြင်ဆင်နေတယ်ဆိုရင်ကျွန်တော်တို့လည်းကိုဖြစ်ချင်တာကိုပိုင်ဆိုင်ချင်တာကိုလှုပ်ချင်တာတွေကိုရွေးချယ်လုပ်နေတာကနေဖရာအလိုတော်ကိုဝန်ခံရွေးချယ်မယ်ဆိုရင်သာ၍ကောင်းတဲ့အကျံစီတွေကိုဘုရားသခင်လက်တော်ကနေခံစားရမှာသိချပါတယ်2023မှာကျွန်တော်တို့အားလုံးဘုရားသခင်ရဲ့အလိုတော်ကိုသိနာလဲပြီးအလိုတော်နဲ့ညီတဲ့ရွေးချယ်မှုတွေကိုပြုနိုင်ခြင်းအဖြစ်ကောင်းခြင်းမင်္ဂလာတက်ရောက်ပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါတယ်ဘုရားသခင်ဒီအချိန်တိုင်းမှာကောင်းမြတ်တော်မူ၏ဟာလေလုယာအာမင်အားလုံးပေါ်ဖျားသခင်ကောင်းချီးပေးပါစေ။